မြန်မာနိုင်ငံအရေးဟာကုလသမဂ္ဂအတွက်အရေးပါနေဆဲဖြစ်တာမို့အစိုးရသိနေရောအရပ်ဖက်အဖွဲ့စည်းနဲ့ပါပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့ကုလသမဂ္ဂအတွင်းဝန်ချုပ်မစ္စတာဘန်ကီမွန်းကဒီကနေ့မနေ့ပိုင်းကအရပ်ဖက်အဖွဲ့စည်းတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်မြန်မာပြည်ရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့လည်းအရပ်ဖက်အဖွဲ့စည်းတွေဘက်ကတင်ပြဆွေးနွေးခဲ့ကြပါတယ်ဒီသတင်းပြည့်စုံကိုတော့ VOA သတင်းတောင်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
မြန်မာပြည်ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းဝန်ချုပ်မစ္စတာဘန်ကီမွန်းနဲ့မြန်မာပြည်ကလူ့အခွင့်အရေးလှုပ်ရှားသူ73ဦးတို့ဟာဒီကနေ့ဩဂတ်လ31ရက်နေ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးလက်ရှိမြန်မာပြည်ရဲ့လူ့အခွင့်အရေးအခြေအနေတွေကိုဗတ်ပေါင်းစုံကဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂအတွင်းဝန်ချုပ်မစ္စတာဘန်ကီမွန်းအနေနဲ့လက်တွေ့မြေပြင်အခြေအနေမှာဖြစ်နေတဲ့လူ့အခွင့်အရေးအခြေအနေတွေကိုပိုပြီးနားလည်သွားသလိုမြန်မာပြည်အရေးနဲ့ပတ်သက်လို့အစိုးရတဲ့နေရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်သွားမယ်အကြောင်းပြောဆိုသွားတယ်လို့Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းကပြောပါတယ
်အခုချိန်မှာအစိုးရတစ်ကကျွန်တော်တို့လှုပ်ဆောင်မှုတွေရှိတယ်လူတွေမှာမျှော်လင့်ချက်အရန်ကြီးတယ်အဲ့ဒီချိန်မှာလုံနိုင်မှုအတွက်တက်နိုင်သမျှနီလန်းပေါင်းစုံကိုကျွန်တော်တို့ကုလသမဂ္ဂကနေပံ့ပိုးသွားသလိုအရက်ဖက်လူမှုဖွဲ့စည်းရဲ့အခန့်အခါတော့အရေးကြီးတဲ့အကြောင်းသဘောပေါက်တယ်ကျွန်တော်တို့ရဲ့ဆန္ဒတွေကျွန်တော်တို့ရဲ့လှုပ်ဆောင်ခြင်းတဲ့ချက်တွေကျွန်တော်တို့ပူးပေါင်းနိုင်မဲ့နည်းကိုလည်းကုလသမဂ္ဂအမြင်နဲ့ပေးပါတယ်လှုပ်ဆောင်မယ်လို့ပြောပါတယ်မြန်မာနိုင်ငံအရေးကကုလသမဂ္ဂရဲ့လက်ရှိလှုပ်ဆောင်နေသောအရေးပါတော့အရေးတည်ယူလှုပ်ဆောင်မဲ့စည်းရုံးထဲမှာဆက်လက်ရှိနေတော့မယ်လို့တင်ပြသွားပါမယ
်။ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကိုမြန်မာပြည်မှာဖွင့်လှစ်နိုင်ဖို့မစ္စတာဘန်ဂီမွန်အနေနဲ့တင်ပြသွားမယ်လို့ပြောဆိုသွားကြောင်းဥအောင်မျိုးမင်းကပြောပါရယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ဂီမွန်ဟာလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့တနားကြာတွေ့ဆုံခဲ့ပြီးအရက်ဖက်ဖွဲ့စည်းတွေဘက်ကမြေယာကိစ္စအပေါင်းဝင်စစ်ဘေးရှောင်ဒုက္ခသည်တွေအရေးကလေးတငယ်နဲ့အမျိုးသမီးအခွင့်အရေးချိုးဖောက်မှုစတာတွေကိုဆွေးနွေးခဲ့ကြပါရယ်။မစ္စတာဘန်ဂီမွန်းနဲ့တွေ့ဆုံမှုမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကကိုဘိုဂျီကသူ့ရဲ့ဆွေးနွေးတင်ပြမှုနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့တွေ့တာကအားလုံးသုံးဖွဲ့ပေါ့နော်ရက်ဖက်အဖွဲ့စည်းတွေပေါ့အဲ့ဒီမှာကျွန်တော်ကတော့နိုင်ငံရေးကျင်းသားကိစ္စပြောတယ်နောက်နှိမ့်ဆက်ညီမမှုဆိုင်ရာကိစ္စတွေပြောတယ်နောက်အကင်းတော်သူ့ရင်ပြောင်းလဲဖို့လိုတဲ့ကိစ္စကျွန်တော်အချက်သုံးချက်ကိုတင်ပြပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုကိစ္စတွေကတော့သူတို့ဘက်ကသူကြားသိသွားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့သုံးဖွဲ့ထဲမှာကျွန်တော်တို့issue ပေါင်းစုံပေါ့နော်လူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာကိစ္စတော်တော်များများကိုကျွန်တော်တို့ပြောပြကြပါရစေ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့တွေ့ဆုံရမှာငင်းချင်းရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တိုက်တွန်းပေးဖို့အဓိကတင်ပြခဲ့တယ်လို့ငင်းဖောင်ဒေးရှင်းကသခုံနန်းရော်ကပြောပါရစေ
။27တာစုပင်လုံးကြီးကခံမှာတုံးခက်ချက်တိုင်းဟာအားလုံးလုံဆောင်ချက်အားလုံးဟာဦးတွဲဆိုတဲ့သဘောတရားကိုအမြဲတမ်းမပြတ်စုခံထားဖို့လိုအပ်တယ်။သူရကသူက institution ကြီးတယ်၊တရားဝင်အဖွဲ့ကြီးလည်းဖြစ်တယ်။အဲ့တော့သူ့မှာကဌာနပေါင်းစုံနဲ့ဘက်ကကောင်းကောင်းနဲ့ငွေကြေးတောင်းချင်းတွေနဲ့လုပ်နိုင်တာဖြစ်တဲ့အတွက်မိရတခါမှာဆိုရကဒီပဲကုန်ဖက်ဖြစ်ထားပါမယ်ဆိုရင်တန်တဲ့အဖွဲ့တွေကအောင်တီအောင်တက်နဲ့လဲရတဲ့အချိန်မျိုးဆိုရင်ဒီဟာကရေရှည်သွားရမယ့်ခီးမှာဆင်းမပြေနိုင်ဘူး။ဒါကြောင့်ဘာလေးပဲလုပ်လို့ပူးတွဲလုပ်တယ်ဆိုတဲ့အတန်တန်ကိုအမြဲတမ်းလက်ကင်ထားနိုင်ဖို့ပြန်လဲ encourage လုပ်ပေးပါလို့ကျွန်တော်ဒီသုံးချက်ကိုပြောဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ဂီမွန်ဟာဒီကနေ့ဩဂတ်လ31ရက်နေ့မှာကျင်းပပြုလုပ်တဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့မြန်မာပြည်ကိုရောက်ရှိလာခဲ့တာဖြစ်ပြီးသမ္မတဦးထင်ကျော်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတွေ့ဆုံခဲ့ပါရဲ့ရှင်